LNE ပါတီရဲ့ဒုတိယကြိမ်ဘိုးကော်မတီညီလာခံကိုဘိုးကော်မတီဝင်130ကျော်လောက်တက်ရောက်ဆွေးနွေးခဲ့ကြပြီးဆုံးဖြတ်ချက်တွေကိုကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာ2020ခုနှစ်ဇန်နဝါရီလကစပြီးပါတီ COE လုပ်ငန်းတွေအတွက်ပါတီဘိုးကနေထောက်ပံ့ငွေပေးသွားမှာဖြစ်ကြောင်းတင်းစဲကန်လေယာမြေနဲ့ပတ်သက်လို့တောင်သူတွေပြင်လဲရရှိရေးအတွက်သက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရအဖွဲ့တွေနဲ့လေယာမြေတင်းစဲခံရမှုတွေပြင်လဲစီစီကော်မတီတို့မှပါဝင်တဲ့လွတ်တော်ကိုယ်စားလှယ်တွေကိုလင်းမြန်စွာဆောင်ရွက်ဖို့တိုက်တွန်းပေးမှာဖြစ်ကြောင်းပါတီဘိုးအလုံးမှုဆောင်အဖွဲ့ဝင်တွေအနေနဲ့တိုင်းနယ်ပြည်နယ်တွေကိုကွန်ဆင်ပြီးပါတီလွှတ်တော်အစိုးရအဖွဲ့ဝင်တွေတွေ့ဆုံမှုတွေမှာပါဝင်သွားမှာဖြစ်ကြောင်းဆက်တဲ့အချက်ဒီပါဝင်ပါတယ်။လာမယ့်2020ရွေးကောက်ပွဲအတွက်စီအိုအေးလုပ်ငန်းတွေလှုပ်ဆောင်ဖို့ခီးစိမ်းနဲ့နေတွက်ခါတွေကိုပါတီကနေထောက်ပံ့ပေးသွားမယ့်အခြေအနေကိုပါတီရဲ့ဒုတိယဥက္ကဋ္ဌနှစ်ဒေါက်တာဇော်မြင့်မောင်ကအခုလိုပြောပါဗျာ။
ကျွန်တော်တို့တာဝန်ယူပြီး3နှစ်အတွင်းမှာကျွန်တော်တို့အစိုးရအဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်ရဲ့25%လုံလုံရပ်ဖို့မရကျွန်တော်တို့ဒီ2019ခုနှစ်လပိုင်း27ရက်နေ့နော်ဒီ February 21ဒီကျွန်တော်ဗန်ရံပုံငွေ3669တန်းရှိပါတယ်အဲနောက်တစ်ခုက2019 December ထိကောက်ရနိုင်တဲ့ငွေပမာဏအတန်းပေါင်း2100ရှိပါနောက်တစ်ခါတိုင်းနဲ့ပြည်နယ်အဆင့်ရုံးတွေကိုထောက်ပံ့ဖို့ကကျွန်တော်တိုင်းနဲ့ပြည်နယ်ဆက်ကြအသိ900ပေးပါတယ်မြို့နယ်ကို350ပေးပါတယ်အဲ့တော့ကြံတဲ့ဟာတွေပေးဖို့အတွက်ကဘယ်တော့ကုန်မလဲဆိုတန်း3150ပဲရှိပါနော်အဲ3150ရှိတယ်ကျွန်တော်တို့ရှိမှတန်ပေါင်း9880ရှိမယ်ဆိုတော့တန်း2000ကျော်လောက်ပို့ပါတယ်အဲ့ဒီတန်း2000ကျော်လေးကကျွန်တော်တို့ကခရီးစိမ်းနဲ့နေထွက်စီပေးပါမယ်ဆိုပြီးကတိပေးလိုက်ပ
ါမနေ့ကပါတီညီလာခံအဖွဲ့မင်ကုန်းမှာတဘာပတိဖြစ်တဲ့နိုင်တောင်းညွန်းက LNE ပါတီကိုကိုစားပြုသူတွေအနေနဲ့ပြည်သူလူထုတွေပါတီဝင်တွေကထောက်ခံမှုယုံကြည်မှုလေးစားမှုသဘောကျမှုမရှိတော့ရင်တတိရှိရှိနှုတ်ထွက်ပေးဖို့တိုက်တွန်းပြောကြားခဲ့ပါတယ်အဲ့လိုပြောကြားချက်တွေနဲ့ပတ်သက်လို့လက်ရှိမှာတိုင်ကြားခံထားရတဲ့ဒရင်တိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာလေးလက်မော်ကိုဘလို့အေးအေးမှုတွေရှိလဲလို့ဒရင်တော်တို့ကမင်းမြတ်ရမှာပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါဗျာ
ကျွန်တော်တို့ကအမှုစစ်ဆေးဆဲရှိပါတယ်။နောက်အာဂရီလိုက်စားမှုတက်ခဲ့ပုံရှင်ရလဲစစ်ဆေးနေပါတယ်။အဲ့တော့ကျွန်တော်တို့အဲ့ဒီကနေပြီးတော့စစ်ဆေးပြီးပေါ်ပေါက်ချက်ကိုကျွန်တော်ဒီမှာစဉ်းစားပါပါ။အခုလောကျင်းပသွားတဲ့ဒိုးကော်မတီစီဝေးမှာဒီကိစ္စကိုတင်ပြတာမရှိပါဘူး။ပေါ်ပေါက်ချက်ပေါ်မှာမူတည်ပြီးတော့မှကျွန်တော်စဉ်းစားရမှာဖြစ်တဲ့အတွက်သူသားကိုကျွန်တော်ဘယ်လိုလုပ်မယ်နှုတ်ထွက်ခိုင်းမယ်စုံတရားစဉ်းစားထားတာတော့မရှိပါဘူ
းဆက်လက်ပြီး LNE ပါတီအစိုးရတက်တန်း3နှစ်တာကာလအတွင်းအခြေအနေနဲ့ပတ်သက်လို့သုံးသက်ချက်ကိုတော့ပါတီရဲ့ဒုတိယဥက္ကဋ္ဌနှစ်ဒေါက်တာဇော်မြင့်မောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ထွေထွေအုပ်ချုပ်ရေးဦးစီးဌာနကျွန်တော်တို့တိုင်းဒေသကြီးလက်အောက်ရောက်တမရလည်းလက်အောက်ရောက်သွားတယ်ဆိုတော့တမရခန့်ထားတဲ့ဝန်ကြီးချုပ်တွေလက်အောက်ကိုရောက်သွားတယ်เนาะအဲ့တော့စာထွက်ထားတာရှိတိုင်းရစင်ကျွန်တော်တို့ဝန်တန်းတွေကိုပြောင်းရွှေ့တဲ့အချိန်မှာဝန်ကြီးချုပ်ရဲ့သဘောထားအစိုးရဖွဲ့သဘောထားမေးပြီးမှပြောင်းမှဆိုတော့အခုမှနောက်ဆုံးထွက်တဲ့စာအရင်တုန်းကဆိုလို့ရှိရင်ကျွန်တော်ဒါလည်းမရှိဘူးကျွန်တော်ထင်ပါလေနောက်ကျွန်တော်တို့ကျန်ရတဲ့ကျန်ရတဲ့တန်းမှာထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုကျွန်တော်တို့ဝန်ကြီးချုပ်ရဲ့အစိုးရဖွဲ့ကနည်းနည်းနည်းနည်းကင်ွယ်နိုင်မယ်တဲ့သူကကျွန်တော်တို့ကွန်ပနီနေလို့မယ်ကျွန်တော်တို့ကွန်ပနီနေလို့အဲ့ဒါကျွန်တော်ထင်ပါလေပထမဆုံး
ကြရပြည်နယ်မှာဖြစ်ပွားခဲ့တဲ့ဗိုလ်ချုပ်ကြီးအုပ်ကိစ္စနဲ့ပတ်သက်ပြီးမြန်မာပြည်အနှံ့မှာဗိုလ်ချုပ်ကြီးအုပ်တွေစိုက်ထူတာကြောင့်တိုင်းရင်းသားတွေနဲ့အငင်းပွားစရာတွေစိတ်ဝင်ကွဲစရာတွေဖြစ်ပေါ်နေတဲ့အခြေအနေကိုသတင်းတော်တို့ကမေးမြန်းခဲ့ပါတယ်။အဲ့မေးမြန်းမှုအပေါ်ဒေါက်တာဇော်မြင့်မောင်က
ကျွန်တော်တို့ဗိုလ်ချုပ်ကြီးအုပ်တွေလုတ်တာကပြည်တော်စုရဲ့တရုတ်တံကိုပေါ်ဖို့လုတ်တာနော်။ဘာလို့လဲဆိုတော့ဗိုလ်ချုပ်ဟာပြည်တော်ရဲ့အခြေခံပုံရိပ်နဲ့ပြည်တော်စုရဲ့ပုံရိပ်ပြီးတော့အဲ့တော့ဗိုလ်ချုပ်ကြီးအုပ်ကိုစိုက်ထူခြင်းဟာတိဘာလို့ဆိုလို့ရှိရင်ပြည်တော်စုစိတ်သက်ကိုပုံညွှန်းမှုယူနီယံကိုထူထောင်မယ်ဆိုတဲ့ဟာပုံရိပ်ကိုထူထောင်မှုတို့ချစ်ခင်ရင်းနှီးမှုပုံရိပ်တွေထူထောင်တာဖြစ်ပါတယ်။ဟိုဘာကွန်ပလက်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုပမာကြီးစိုးဟူဝါရကိုထူထောင်တာမဟုတ်ပါဘူး။ဒီပေါ်မှာ energy ကဘာမှမဆွဲဖက်ဘူး
။ပြောသလိုတော်မှာဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီဖွဲ့စည်းဖို့ LNE ပါတီကအစိုးတင်သွင်းတဲ့ပေါ်ဥပဒေလုံထုံလုံနည်းနဲ့မညီဘူးဆိုပြီးတက်မတော်သားလှုပ်တော်ကိုယ်စားလှယ်တွေကကန့်ကွက်မှုတွေရှိခဲ့တဲ့အခြေအနေကိုသတင်းတော်တို့ကမင်းမြတ်ရမှာတော့ဒေါက်တာဇော်မြင့်မောင်ကတက်မတော်ကိုအခုလိုမေးခွန်းထုတ်လိုက်ပါတယ်
။ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုပြီးတော့ကျွန်တော်တို့ဒီပုံစံအတိုင်းပဲပြည်တော်စုတက်ခင်ပုံပြရလုပ်တော်လာရှိပါပထမဘာလဲဆိုလို့ရှိရင်ပါတီဒီအကုန်လုံးကိုသူ့အနေနဲ့သူ့အချိုးကျပါဝင်တဲ့တရားကုန်းနဲ့လားဒီသူတို့ဖွဲ့လိုက်ပါကျွန်တော်တို့အရေးအတွက်တော့ပေါ့ပြီးခဲ့တဲ့အခါကျတော့နောက်ဆုံး32ခုနဲ့ဖွဲ့ပြီးတော့မှအဲ့ဒီအဖွဲ့ကဘာလဲမူတည်ပြီးတော့မှပြန်တင်လာအဲ့ဒီအချိန်တုန်းကဘာလို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာအခြေခံဥပဒေနဲ့မညီပါဘူးလို့ဒီအစုအဖွဲ့ကဘာလို့မကန့်ကွက်တာအခုကျမှဘာလို့ကန့်ကွက်တာ
LNE ပါတီရ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေး2020ရွေးကောက်ပွဲအောင်နိုင်ရေးမျိုးသားပြန်လည်တင်းမြဲရေးနဲ့ပြည်တွင်းစစ်ချုပ်ငြိမ်းရေး LNE ဖွဲ့ဝင်တွေကြားညီညွတ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးစတဲ့ရှစ်လုပ်ငန်းစဉ်၅ရက်ကိုဆက်လက်ဆောင်ရွက်သွားမယ်အကြောင်းဆုံးဖြတ်ချက်ချမှတ်ခဲ့တယ်လို့လည်းကြေညာချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ